ရန်ကုန်ကက်သလစ်ခရစ်ယာန်သာသနာပိုင်ဆရာတော်ကာဒီနယ်ချားလ်စ်ဘူကအပြစ်မဲ့ပြည်သူတွေကိုမထီကြပါနဲ့တော့ဆိုတဲ့ခေါင်းစဉ်နဲ့တိုက်ပွဲဖြစ်ရာဒေသတွေမှာဒုက္ခရောက်နေရတဲ့ပြည်သူတွေအတွက်ဘာသာရေးကောင်းဆောင်တွေကပါဝင်ပြောဆိုပေးဖို့တိုက်တွန်းထားတဲ့ကြေညာချက်ကိုအောက်တိုဘာလ1ရက်နေ့ရက်စွဲနဲ့ထုတ်ပြန်ခဲ့ပါတယ်။လာရှိုးဒေသနဲ့ရခိုင်ပြည်နယ်မြောက်ပိုင်းဒေသတွေမှာဆက်လက်ဖြစ်ပွားနေတဲ့ပဋိပက္ခတွေတိုက်ပွဲတွေကြောင့်အပြစ်မဲ့ပြည်သူတွေတေချေပျက်စီးထိခိုက်ဒဏ်ရာရအိုးအိမ်ဆုံးခွာထွက်ပြေးနေရတဲ့တရင်တွေနှင်းစင်နဲ့အများကြားနေရတဲ့အပေါ်မှာဆရာတော်အနေနဲ့အထူးဝန်းနဲ့ပူဆေးမိကြောင်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒေသခံပြည်သူအများစုကဆင်းရဲနွမ်းပါအပြစ်မဲ့သူတွေဖြစ်တဲ့အပြင်အခြေခံစာဝတ်နေရေးအတွက်ရုန်းကန်နေရသူတွေဖြစ်ပြီးသူတို့အကျိုးစီးပွားကိုဘယ်အဖွဲ့အစည်းကမှလှုံ့ဆော်ပေးနေတာလည်းမရှိဘူးလို့ရေးသားထားပါတယ်။ဒီလိုလူတွေအတွက်တိုက်ပွဲဝင်နေပါတယ်ဆိုသူတွေဟာဒီလူတွေဘေးအန္တရာယ်ကင်းရှင်းဖို့အလေးမထားတဲ့အပြင်လေကြောင်းကတိုက်ခိုက်တာဘုံကျဲတာစရာတွေကိုလှုံ့ဆော်နေတယ်လို့လည်းဖော်ပြထားပါတယ်ဒီလိုတိုက်ပွဲတွေကြောင့်အပြစ်မဲ့ပြည်သူတွေအသက်ဆုံးရှုံးရသူတွေရဲ့မိသားစုတွေအမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်စစ်ဘေးရှောင်စခန်းတွေမှာခိုလုံနေရသူတွေကိုစာနာတနာကြဖို့ကိုဆရာတော်ကတိုက်တွန်းထားပါတယ်မြန်မာပြည်သူတွေဟာငြင်းငြင်းရေးကိုမျက်နှူးကြသူတွေဖြစ်ပြီးဘာသာရေးအဆုံးအမတွေကိုလိုက်နာသူတွေဖြစ်တဲ့အတွက်ဘာသာရေးကောင်းဆောင်တွေအနေနဲ့ရင်ငုံနှုတ်ပိတ်မနေဘဲငြင်းငြင်းရေးအတွက်ပါဝင်ဆောင်ရွက်ကြဖို့ကာဒီနယ်ချားလ်စ်ဘိုရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်